မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့တရင်တောက်တွေကိုချက်ချင်းတန်ပြီးလွှတ်ပေးဖို့မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါပြီ။မေလ3ရက်နေ့မှာဆက်ရောက်တဲ့ကမ္ဘာဆန္ဒရှင်လက်လက်ခွင့်ထိမ့်မှတ်နေမှာအခုလိုတောင်းဆိုလိုက်တာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူဒရက်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရက်ကတင်းနေလာတဲ့ကုလသမဂ္ဂရုံးချုပ်တင်းနေစာရှင်းလင်းပွဲမှာပြောပါတယ်။
And in relations to press freedom, the UN country team in Myanmar calls for the immediate release of dozens of
journalists.အဖမ်းဆီးခံရတဲ့တရင်သမား82ယောက်လောက်ရှိနေပြီးဒီထက်ကထက်ဝက်ကျော်ကိုဂုဏ်ပြန်လွှတ်မပေးသေးဘူးလို့ပြောပါတယ်။ဒါပြင်မြန်မာနိုင်ငံတဲကသတင်းမီဒီယာကြီး6ခုတဲ့တရင်လုံရန်လောက်ကန်ခွင့်ရုပ်သိမ်းတာခံရတယ်လို့လည်းပြောပါတယ်။မြစ်စီမှာ DVD 70s မြန်မာနောင်းနဲ့ချစ်တဲ့မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးမကြခင်မှာလုပ်ငန်းခွင်လုပ်ငန်းလုပ်ခွင့်တိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲမြစ်ကြီးနားမြို့အခြေဆက်မြစ်ကြီးနားသတင်းချာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်တိတ်သိမ်းလိုက်ပါတယ်။တချိန်ထဲမှာပဲအမေရိကန်တိုင်းရင်းပါဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတိုင်းရင်းတွေကစုပေါင်းကြေညာချက်တစ်စုံထုတ်ပြန်ခဲ့ကြပြီးဒီမိုကရေစီလှုပ်ပေါင်းမှာသတင်းလွတ်လပ်ခွင့်အခြေခံအုတ်မြစ်တစ်ခုဖြစ်တဲ့အတွက်ဖန်ဆီးထားတဲ့သတင်းသမားတွေအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။